ဂျပန်မှာပျက်စီးသွားခဲ့တဲ့ဖုကူရှိမာဒါရီချီနျူကလ িয়ার ဓာတ်အပိစက်ရုံတွေကရေဒီယိုတက်ထူကြရေတွေကိုပြန်လည်တန့်စင်ပြီးတော့သမုတ်တရားတွေကိုဆွန့်ထုတ်နိုင်မှုစီစဉ်နေပါတယ်ရေဒီယိုဓာတ်တတိတွေပျော်ဝင်နေတဲ့ရေတွေကိုလက်ခံနိုင်တဲ့အဆင့်ဖြစ်အောင်ပြန်လည်တန့်စင်ပြီးတယ်ဆိုရင်တော့တန်ချိန်တသန်းကျော်အထိဒီနှစ်ထဲမှာဆွန့်ထုတ်မှာဖြစ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ကဒီကနေ့တောက်ကြနေ့မှာပြောလိုက်ပါတယ်နိုင်ငံတကာအမှုမြူစွမ်းအေSwan in agency IAEA ကဒီအစီအစဉ်ကိုထောက်ခံထားပေမဲ့ဒီလိုမျိုးဆွန့်ထုတ်ဖို့ကိစ္စကိုတော့ကုလသမဂ္ဂစောင့်ကြည့်အဖွဲ့ရဲ့အစီရင်ခံစာအပြည့်အစုံကိုစောင့်ရအောင်မယ်လို့အတွင်းမှုချုပ်ကပြောပါတယ်ဂျပန်မှာ2011ခုနှစ်တုန်းကဆူနာမီဒီလိုင်းကြီးတွေကြောင့်ဖူကူရှိမာနျူကလ িয়ার ဓာတ်အပိစက်ရုံတွေကဓာတ်ပေါင်းပိုတွေကအေးအေးစနစ်တွေထိခိုက်ပျက်စီးသွားတာဖြစ်ပါတယ်အခုဒီဖူကူရှိမာစက်ရုံကြောင့်ထိခိုက်မှုတွေရှင်းလင်းနိုင်ရေးလုပ်ငန်းကိုစတင်လှုပ်ဆောင်နေပြီးတော့အနည်း40လောက်အချိန်ကြာနိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်